Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါအီရတ်နိုင်ငံမိုးဆူးမြို့ရင်းကလက်ချံ IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေပိုက်ဆိတ်တိုက်ရှာဖွေရှင်းလင်းနေရဆဲဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အကြီးအကဲတာဝန်ရှိသူတွေနဲ့ရုရှားရှင်းနေတဲ့အူတို့2016ခုနှစ်အတွင်းတွေ့ဆုံခဲ့တယ်ဆိုတာကိုသိရှိမှသာဘူးလို့ရုရှားအစိုးရကညင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်းဒီကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ထိုင်းနိုင်ငံရဲ့တင်းကျပ်တဲ့ပြည်ပအလုသမာဥပဒေတကြောင်ကရင်ပြည်နယ်ကသဖြင့်ပြန်လည်ဝင်ရောက်လာတဲ့တောင်းနဲ့ချီရမြန်မာအလုသမာတွေကိုဘာတွေလုပ်ပေးနေပါသလဲ။
ကျလို့ဘာလို့ပြီးလဲလို့မေးမယ်ဆိုရင်အလုသမာလူမှုကြီးကြီးအဲ့ဒီဖွဲ့ရအဖွဲ့ရကျွန်တော်တို့လူငယ်ချင်းအဖွဲ့ရတက်မတော်ရပြီးနေဆိုးရရတော့ကျွန်တော်တို့အရင်မှာအဓိကတော့
လူမှုဘဝန်ကဲဆယ်ရင်းနဲ့ပြန်လည်နေရခြားတဲ့ဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါပြင်ထိုင်းအလုသမာတည်ဥပဒေတဲ့ကြောင့်အခက်ကြုံနေရတဲ့နေရာပြန်မြန်မာအလုသမာတွေရဲ့အခြေအနေဆိုင်ရာသတင်းအများပြည်သူသိရှိလည်လာနိုင်ဖို့ချပြထားတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်ရင်းမှအခုပတ်တဲ့စတင်ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတဲ့သတင်းနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ချန်ဟီလီကိုရှမ်းပြည်နယ်ဒေသခံပါတီတွေကကြိုဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင့်သွားမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင်။
အီရတ်နိုင်ငံမိုးဆူးမြို့ပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခံနေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုတအိမ်တဆင်ပိုက်ဆိုင်တိုက်ရှာဖွေနေကြဆဲဖြစ်ပါတယ်။အနည်းကတိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်ရောက်တဲ့အပေါ်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်။စစ်သွေးကြွတွေကအတီကံဘုံခွဲဝတ်စုံတွေဝတ်ပြီးပုံအောင်နေတဲ့အိမ်တွေတဲကိုဝင်ပြီးတော့ရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးဆင့်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့ IRA တပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့ IRA ဝန်ကြီးချုပ် Haider El Abadi ရဲ့ရင်တန်းဟာစစ်သွေးကြွလက်ကလွတ်မြောက်လာတဲ့မိုးဆူးမြို့ကနေပြန်လည်ထွက်ခွာသွားပါပြီ။မိုးဆူးမြို့ရဲ့နေရာအများစုကို IRA တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီးဖြစ်ပြီးမြူရင်းကစတရမ်မီတာ200လောက်ဒေတာကလေးမှာပဲစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်။ဒီလက်ကျန်စစ်သွေးကြွတွေဟာအပြင်းထန်ဆုံးအစွန်းရဝါဒီတွေဖြစ်ကြပြီးအများစုဟာအီရတ်တွေမဟုတ်တယ်လို့သူတို့အတွက်တော့တိုက်ပွဲတိုင်းဟာအသေးခံတိုက်ပွဲတွေပဲဖြစ်တယ်လို့အီရတ်စစ်သားတွေကပြောပါတယ်။မိုးဆူးမြူရင်းတိုက်ခိုက်နေကြတဲ့ IS အဖွဲ့ဝင်100နဲ့150ကြားတဲ့လောက်ကျန်ရှိအောင်မယ်လို့အီရတ်တပ်ဖွဲ့ဝင်တွေကခန့်မှန်းထားပြီးစစ်သွေးကြွတွေကိုတတ်နိုင်သမျှအရှင်လက်ရဖမ်းဆီးမိရေးအဓိကထားဆောင်ရွက်နေတယ်လို့ပြောပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းတိုက်ပွဲတွေလုံးဝအဆုံးသတ်နိုင်ဖို့ကိုလည်းခန့်မှန်းထားကြပါတယ်ရှင်
။စီးရအောင်ဆွေးရတဲ့သဘုံနေကြဖြစ်ပွားနေတဲ့6နှစ်ကြာစစ်ပွဲဆုံးသတ်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကဂျာဝင်ဆေးဆက်ပေးနေတဲ့ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ပြင်ဆင်နေချိန်မှာပဲစီးရနိုင်ငံတောင်ပိုင်းကပြည်내၃ခုအတွင်းအပြန်အလှန်ပြစ်ခတ်မှုအနေချင်းဖြစ်ပွားခဲ့ပေမဲ့အများအပြားတော့အပြစ်ခတ်ရစဲကိုဆက်လက်ထိန်းထားနိုင်ခဲ့တယ်လို့စီးရလူခွင့်ရောင်းချီအဖွဲ့ကဒီကနေ့ပြောပါရယ်။ဆွေးဒါဒါရာနဲ့ကနေထရာပီနေရီအတွင်းအပြစ်ခတ်ရစဲကိုထိန်းထားနိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုရုရှားဂျော်ဒန်နိုင်ငံတွေကလည်းစီးရီးယားအရေးငြိမ်းချမ်းရေးရဖို့ဂျာဝင်ဆောင်ရွက်ပေးနေတာပါဂျာမနီနိုင်ငံဟမ်ဘတ်မှာကျင်းပတဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်ရုရှားနဲ့ဂျော်ဒန်နိုင်ငံတွေကတန်တမန်တွေဟာစီးရီးယားအရေးနဲ့ပတ်သက်ပြီးတီးကြဆွေးနွေးခဲ့ကြပါသေးတယ်အဲဒီဆွေးနွေးပွဲမှာစီးရီးယားအစိုးရဘက်ကရောတပုန်နေဘက်ကပါပါဝင်ခဲ့ခြင်းမရှိပေမယ့်စီးရီးယားငြိမ်းချမ်းရေးအတွက်ရှေ့တိုးကောင်တယ်ဖော်နိုင်မဲ့ဘလူချေလမ်းမျိုးကိုမဆိုသမရဘရှာအယ်အာဆက်အစိုးရအနေနဲ့ကြိုးစားမှာဖြစ်တယ်လို့စီးရီးယားအစိုးရဘက်ကရိုက်တာသတင်းဌာနကပြောပါတယ်အတိုက်ခံဖွဲ့တွေဘက်ကရောအဲ့ဒီအစည်းအဝေးပြင်ရုရှားဂျော်ဒန်နဲ့အမေရိကန်တို့ကြားစီးရီးယားတောင်ပိုင်းနဲ့မြောက်ပိုင်းနယ်မြေအချို့နဲ့ပတ်သက်လို့နားလည်ထားမှုကိုတတိနဲ့စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်စီးရီးယားအစိုးရနဲ့တိုက်ခံတွေရဲ့ကိုယ်စားလှယ်တွေဟာဂျနီဗာမှာဒီတနင်္လာနေ့ကျင်းပမယ့်ကုလသမဂ္ဂကြီးကြပ်တဲ့ညီညီဆွေးနွေးပွဲကိုတက်ရောက်မှာပါ။စီးရီးယားပြစ်ခတ်ရစဲသဘောတူညီချက်တွေအရင်တုန်းကလည်းရရှိခဲ့ပြီးမြဲတိတ်ကြကြမခံခဲ့သလိုကုလဥဆောင်တဲ့အရင်ညီညီဆွေးနွေးပွဲတွေကလည်းတိုးတက်မှုအနေငယ်သာရှိခဲ့ပြီးတဲ့နောက်အပြစ်ခတ်ရစဲသဘောတူညီချက်တွေပြည့်ပြည့်ခဲ့ဘူးပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကဲတာဝန်ရှိသူတွေနဲ့မစ္စတာထရန့်ရဲ့ပြိုင်မဲ့ဒီမိုကရက်သမ္မတလားဟီလာရီကလင်တန်ကိုအထိနာစီမဲ့သတင်းအချက်အလက်တွေပေးမယ်လို့ကတိပြုတဲ့ရုရှားရှင်းနေတဦးတို့ရဲ့2016ခုနှစ်အတွင်းတွစ်ဆုံမှုနဲ့ပတ်သက်လို့မသိဘူးလို့ရုရှားအစိုးရကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ် ရုရှားရှင်နေနာထလီယာဘဲဆဲနေခါယာကိုမသိဘူးလို့လဲရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုပြီးရုရှားရှင်နေတွေနောက်သူတို့ရဲ့နိုင်ငံရဲ့ခြားကအဆက်အသွယ်တွေကိုခြေရခံမဆောင်ချင်နိုင်ဘူးလို့လဲပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သားကြီးဖြစ်သူကပါကင်ဖြစ်သူ Republican Party ရဲ့သမ္မတလောင်းအဖြစ်အနိုင်ရပြီးတဲ့နောက်မကြာခင်မှာပဲရွေးကောက်ပွဲစည်းရုံးရေးအထောက်အကူဖြစ်မဲ့အချက်လက်တွေရဖို့မှန်းပြီးရုရှားရှင်နေနဲ့တွေ့ဆုံခဲ့တယ်လို့မနေ့တနင်္ဂနွေနေ့မှာပြောဆိုတာပါအဲ့ဒီအချိန်ကတွေ့ဆုံပွဲမှာသူနဲ့အတူအင်ဖြူရောအကြီးအကျယ်ပေးဖြစ်လာမဲ့ Mr. Trump ရဲ့သမက် Jared Kushner နဲ့ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ခေါင်းဆောင် Paul Manafort တို့လည်းပါရှိခဲ့ပါတယ်။ဒါပေမဲ့ Parkin ဖြစ်သူ Donald Trump ကတော့ဒီတွေ့ဆုံပွဲအကြောင်းကိုမသိဘူးလို့လည်းတားဖြစ်သူကပြောပါတယ်ရှင်။
လူငယ်နှစ်ကတူရကီမှာသမရအာဒူဝမ်အစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းခဲ့တာကိုခုခံခဲ့တဲ့တူရကီပြည်သူတွေရဲ့ရဲစွမ်းတက်တီကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကချီးကျူးလိုက်ပါတယ်။ဒါပေမဲ့လည်းအာဏာသိမ်းဖို့ကြံစည်ခဲ့သူတွေကိုအစိုးရဘက်ကဂူချိန်တီလိုက်လံနှိမ်နှင်းနေတာကိုတော့သူကပြောမသွားပါဘူး။တူရကီနိုင်ငံအစ္စတန်ဘူမှာကျင်းပတဲ့ကမ္ဘာရေနံညီလာခံမှာပြောကြားတဲ့မိန့်ခွန်းအတွင်းလွန်ခဲ့တဲ့နှစ်ဇန်နဝါရီ15ရက်နေ့ကဖြစ်ပွားခဲ့တဲ့တူရကီရဲ့မအောင်မြင်တဲ့ဆရာနာသိမ်းမှုနဲ့ပတ်သက်လို့အခုလိုပြောကြားခဲ့တာပါ။ဒါပြင်ဒေတာရင်းဆွမ်းရင်ဖူလုံရေးအတွက်ဆောင်ရွက်ရမှာတူရကီကိုလက်တွဲဖို့နိုင်ငံအနေနဲ့ရှုမြင်ပြီးကမ္ဘာဆွမ်းရင်လုံခြုံရေးအတွက်အစီအစဉ်တွေကိုတူရကီနဲ့လက်တွဲဆောင်ရွက်သွားဖို့မျှော်လင့်ကြောင်းလည်းတယ်လာဆင်ကပြောပါရယ်။ဒီလွန်ခဲ့တဲ့နှစ်ဆရာနာသိမ်းတဲ့ညမှာပဲအရတားအများပြပါဝင်တဲ့လူပေါင်း240ကျော်တည်ဆုံခဲ့ပြီးအာနာသိမ်းတူရကီတပ်ဖွဲ့ဝင်အချို့နဲ့ရဲတွေကြားပစ်ခတ်ခဲ့ကြပါရယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကစလို့ဝန်ထမ်းပေါင်း3000ကျော်ကိုအလုကထုတ်ပစ်ခဲ့တယ်လို့အစိုးရကစန့်ကျင်တဲ့ဆိုတဲ့ဆွဆဲခြင်းနဲ့လူပေါင်း4000ကျော်ကိုအချင်းချခံထားပါရယ်။အဲ့ထက်ကထင်းသိမ်းကအများစုဟာအခုချိန်ထိတရားရုံးမှာအမှုရင်ဆိုင်ရတာမျိုးမရှိသေးတယ်လို့မတရားညှဉ်းပန်းနှိပ်စက်ခံရတယ်လို့လည်းပြောဆိုကြပါရယ်ခင်ဗျာ
။ UAE မေဂျန်အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1139လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အိန္ဒိယသမုဒ္ဒရာအတွင်းအမေရိကန်အိန္ဒိယနဲ့ဂျပန်နိုင်ငံသုံးနိုင်ငံပူးရဲစီးရေးလေ့ကျင့်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ဒီစီးရေးလေ့ကျင့်မှုမှာတော့အမေရိကန်နျူကလ িয়ার စွမ်းအင်သုံးလေယာဉ်တင်သင်္ဘော USS Nimitz အိန္ဒိယလေယာဉ်တင်သင်္ဘော INS Vikramaditya နဲ့ဂျပန်နိုင်ငံရဲ့အကြီးဆုံးစစ်သင်္ဘော JS Izumo တို့အပါအဝင်စစ်သင်္ဘော15ဆင်းကျော်ပါဝင်လေ့ကျင့်တာဖြစ်ပါတယ်။ဒီနှစ်စီရေးလေ့ကျင့်မှုကတော့ရေငုပ်သင်္ဘောခြေမုံရေးစစ်ပွဲဖြစ်ပါတယ်။တရုတ်ကိုချိန်ညှိတဲ့ဒီနှစ်ပတ်လည်ရေတပ်စီရေးလေ့ကျင့်မှုအတွေ့အိန္ဒိယသမုဒ္ဒရာအတွင်းမှာသုံးနိုင်ငံစစ်သင်္ဘောတွေနဲ့ရေငုပ်သင်္ဘောတွေချထားမှုဟာဆိုရင်အိန္ဒိယအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားစီရေးပူးပေါင်းဆောင်ရွက်မှုနဲ့ဆိုင်လာခြင်းရဲ့သက်သေဖြစ်ပါတယ်။တရုတ်ရဲ့ရေပြင်ပိုင်နဲ့ဆိုင်ရာတစ်ဖက်သက်ပြောဆိုမှုတွေကတောင်တရုတ်ပင်လယ်ပြင်အတွင်းမှာတည်းမဟုတ်ဘဲအိန္ဒိယသမုဒ္ဒရာထဲအထိရောက်ရှိလာတဲ့အပေါ်ဆိုရင်ချက်ကြောင့်ပြီးခဲ့တဲ့နှစ်ကစလို့ရေတပ်စီရေးလေ့ကျင့်မှုကိုတိုးချဲ့ခဲ့တာဖြစ်ပါတယ်။မာလာဘားစီရေးလေ့ကျင့်မှုကအိန္ဒိယဘက်ကအမေရိကန်နဲ့လုံခြုံရေးဆိုင်ရာပို့ပြီးအခိုင်အမာပူးပေါင်းဆောင်ရွက်လာတာရဲ့အထင်ရှားဆုံးလက္ခဏာလေးဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရဝီမြို့တွင်းကမွတ်စလင်တပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဟာနှစ်လအတွင်းဒီဝင်ရောက်လာချိန်မှာတော့ဖိလစ်ပိုင်နဲ့အမေရိကန်တွေကအလို့ရှိနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ခေါင်းဆောင်ကိုရှာဖွေတဲ့အခြေအနေပြောင်းလဲလာပါတယ်။အကြမ်းဖက်ဝါဒါဆွဲအဘူဇေယက်အဖွဲ့ရဲ့ခေါင်းဆောင်အစ်စနီလန်တိုတနီဟက်ဘလွန်ဟာအကြီးအကျယ်ပျက်စီးနေတဲ့မာရဝီမြို့ထဲမှာပေါ်ပေါက်နေစေဖြစ်မယ်လို့ဖိလစ်ပိုင်တပ်ဖွဲ့တွေကယုံကြည်နေစေဖြစ်ပါတယ်။မာရဝီဒေသရင်းကနေအကြမ်းဖက်ဝါဒါဆွဲအဘူဇေယက်အဖွဲ့ရဲ့ခေါင်းဆောင်ဟက်ဘလွန်ထပ်ပြေးလျောက်သွားတယ်ဆိုတဲ့အတည်ပြုချက်တွေမရှိသေးတာကြောင့်သူဟာဒေတာရင်းမှာဆက်လက်ရှိနေသေးတယ်ဆိုပြီးဖိလစ်ပိုင်တပ်ဖွဲ့တွေရဲ့တပ်မှုတွေကယူဆထားတယ်လို့လက်နက်ကိုင်တပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်ဟက်ဘလွန်ပေါ်ောင်းနေတယ်လို့ယူဆတဲ့နေရာတွေကိုပြတ်မှတ်ထားပြီးစစ်ဆင်ရေးလုပ်နေတယ်လို့လည်းသူကပြောပါတယ်အဘူဆာယက်ခေါင်းဆောင်ဟက်ဘလွန်ကိုဖမ်းဆီးရမည်အမေရိကန်ပြည်ထောင်စုကဒေါ်လာ5သန်းစုငွေထုတ်ထားတယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းဒေါ်လာ3မိလီယံလောက်နဲ့ညီမျှတဲ့စုစည်းငွေထုတ်ထားတာပါသူတေဆုံးသွားရင်ပဲဖြစ်ဖြစ်ဖမ်းမိမယ်ဆိုရင်တော့အဘူဆာယက်အဖွဲ့ပေါ်သူ့ရဲ့ဩဇာညောင်းမှုကိုအဆုံးသတ်လိုက်နိုင်မှာဖြစ်ပါတယ်အဘူဆာယက်ခေါင်းဆောင်ဟီဘီလွန်က IS အဖွဲ့ရဲ့အလေးပေးမှုကိုရဖို့ဖိလစ်ပိုင်နိုင်ငံတွင်းကတခြားအစိုးရစန့်ကျင်ရေးတပုံးအဖွဲ့တွေအပေါ်ဩဇာညောင်းလာဖို့ကိုလည်းစူးစမ်းနေတယ်လို့တချို့ကယူဆထားပါတယ်ခင်ဗျာ
American Pirasu go Tai Yan Tan at Lee Town Keys and my light bar make key there in Nine. Go by laptop, computer in at the chat, those are here sip, yes, here go. Go net about it, Pianet, there's online below, Raya Joranian, Kuwait, Lee Town Line Doga. Manit, an inkinima, TV Piosu light bar it. A jumper, Wadi Dika, DPC, Dema, Pony, Webby, there's online, so red, so internet. American Becca, she led by Lizzie Seguga. Lee and Keys in your body, damn your check, bigger than Mala, doing starting gentle nap about it. Damn channel, John, when a Lizam line to any name. Like my make he there go, Kimmy, X-ray center, Cicera, Bawin, Long John, yes, Cicera, Mugu, Domimbo. Now, Lee and Key there go net about it, you sound Lure, PC Rego, Atra, some center, Cicero, Lo at Delo. American Amini, Long John, when you tanaga, Piotaraba, Raya Jorania, Lizam line Bacaro, Loacha Alongo, Sawyer B. Pitta, Muro, among up Yandame Keys in Rima, Damn your chemishiro, Ulo, Minit, and Inkling Niga, Tinabare. Kuwait Lizan Line Pagale, Kuwait Nanganda Lizika Keys in the Ma Light Bajama Key Dewe, Liasip Yesiri, Gunet Pare, Tesan Milu, Piosu Rapsipare.
Turiki Nanga Malungan and Nikam Almimin Picker, Anna Tinchubamu Nipale, Lucy and Wego Teapo, Dre, Austria Nangango Layame Turiki Sivai, Wenjigo, Austria Ga, Piwin Win Damia Light Bare, Austria Nangangangai, Wenji, Savishan Kasia, Sumpia Chego, Wenji Tanaya Pioguin at Uga Dignit in Lanima, Jinja Jet Tok di Biware, Austria Nangangan Jimba. မဲ့ဒီလူလူစီယုံဘွဲကတိတ်ပြီးတော့ခြေလွန်ပြီးတော့တူရကီဝင်ကြီးနီဟက်ဇေဘက်ခီလာရောက်မယ်ဆိုရင်အများပြည်သူတင်းရင်အေဂျင့်ရဲ့လုံခြုံရေးကိုထိပါနိုင်တယ်လို့လည်းပြောဆိုထားတာပါတူရကီနိုင်ငံတွင်မအောင်မြင်ခဲ့တဲ့အာဏာသိမ်းကြိုးပမ်းမှုနောက်ပိုင်းတူရကီဆိုရရဲ့လုံခြုံရေးဆိုင်ရာပြုတ်ခွင့်မှုတွေကိုအော်စတြေးလျကပြင်းထန်တဲ့ဝေဖန်ထားတာပါဒါပြင်ဥရောပသမဂ္ဂရဲမှာတူရကီပါဝင်နိ
နယ်လာနေညာဖက်ထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစပိုက်တင်ဆက်ပေးသွားပါမယ်ရှင်ထိုင်းနိုင်ငံတွင်မှာတင်းကျပ်တဲ့နိုင်ငံသားအလုပ်သမားဥပဒေပြဋ္ဌာန်းမှုနောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတချို့မြန်မာနိုင်ငံကိုတဖွဲ့ဖွဲ့ပြန်လာရမှာတော့ကရင်ပြည်နယ်မြဝတီမဲဆောက်နယ်စပ်ကကနေပြန်လာတဲ့အရေးအတွက်ကကို3000လောက်ရှိသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံရန်ကုန်မြို့ကနေတနင်္လာနေ့တိုင်းကော့တောင်းနယ်စပ်ကရှမ်းပြည်နယ်ထိုင်းမဲဆိုင်နယ်စပ်ကစတဲ့နယ်စပ်ကပေါက်တွေကနေပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ရေတိုအဖြစ်နဲ့ကျိုးစိုးနေရချထားပြီးတော့နေရာရင်ပြန်နိုင်အောင်လိုအပ်တာတွေစီစဉ်ဆောင်ရွက်ပေးနေတယ်လို့ရေရှည်စီမံချက်အနေနဲ့လဲတောင်းတဲ့ချီပြန်လာတဲ့အလုပ်သမားတွေအတွက်ဘဝအာမခံချက်ရှိတဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်အောင်အလုပ်သမားဝန်ကြီးဌာနအပါအဝင်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကဆောင်ရွက်နေတယ်လို့ဝန်ကြီးကပြောပါတယ်။ပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေအတွက်စီစဉ်ဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေကို FOA မြန်မာပိုင်းကမှစုမုံကဆက်သွယ်မိတဲ့အခါသူကအခုလိုစပြောပါတယ်။
အဓိကတော့ကျွန်တော်တို့ကလေကိရင်ပြည်နယ်အစိုးရနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာဗျာဝီဘက်ကိုပြက်ပြက်လဲလက်ခံရေးစခန်းပေါ့နော်။ဆိုင်းနေတော့ပြန်လာတဲ့လူတွေကတော့ကျွန်တော်တို့အနေတော့ဘူးရတယ်။ပြည်သူပေါင်း 1964 ရှိသွားပြီ။အဲ့တော့ရဲလိုက်ကဗျာဝီကျူစုလက်ခံရေးစခန်းကိုကျွန်တော်တို့2006 လစပြီးတော့ကျွန်တော်တို့ဟိုလက်ခံကျူစုကြီးတွေလုပ်တာပေါ့။လက်ခံကျူစုကြီးလုပ်တော့969နေဇာစခန်းကနေဝင်လာတဲ့လူက12619ယောက်ရှိပြီးတော့အဲချစ်ကြည်တရားဝင်တာ18249ယောက်ပေါ့အဲ့တော့စုစုပေါင်းဆို19864ယောက်ရှိသွားပြီအဲ့ဒါက9ရက်နေ့ချီပေါ့နော်10ရက်နေ့တော့ဒီနေ့ပေါ့ဒီနေ့ကတော့မနေ့ပိုင်းက200ကျော်ဝင်တယ်ဒီနေ့ဒီပိုင်းစီးရင်ကျွန်တော်မရသေးဘူးခင်ဗျ
အဲ့တော့ဟို9သုံးလုံးခိတ်ကဲဒီထိုင်းမြန်မာချစ်ကြည်တရားဘက်ကနေအားလုံးပေါင်းကကရင်ပြည်နယ်ကနေပြီးတော့ဝင်လာတဲ့ဒီရွှေပြောင်းအလုပ်သမားဥယျာဉ်က3000နီးပါးလောက်ရှိတဲ့သဘောပေါ့နော်အဝင်ကြီ
းဟုတ်ပါတယ်ဟုတ်ပါတယ်အများဆုံးပဲဒီအရေးကဝင်တာအဲ့တော့ဟိုအဲ့ဒီလောက်ရှိခဲ့ပြီပေါ့နော်ကျွန်တော်ဝင်တာရှိခဲ့တော့ကျွန်တော်ကဘာလုပ်ပြီးလဲလို့မေးမယ်ဆိုရင်အလုပ်သမားလူဝန်ကြီးချုပ်ရဲ့အဲ့ဒီအဖွဲ့ကအဖွဲ့ရဲ့ကျွန်တော်တို့လူငယ်ပြန်အဖွဲ့ရဲ့တက်မတော်ရဲ့ပြည်နယ်အစိုးရရဲ့တော့ကျွန်တော်တို့အဲ့ဒီမှာအဓိကတော့စေတနာရှင်ပြည်သူတွေပေါ့စေတနာရှင်ပြည်သူတွေအရန်ကိုတခါတည်းဟိုဆောင်ရွက်ကြတာပဲအဖွဲ့အစည်းတွေအကုန်လုံးလူမှုအဖွဲ့အစည်းတွေအကုန်လုံးအနေပြီးတော့အဲ့ဒီမှာရိတ်ခါတွေရောနော်လိုအပ်တဲ့အားတွေအကုန်လုံးဆင်နေမယ်သမင်းတို့ဝေတာတို့နော်ရေတပ်မှုဝေတာတို့ဒါတွေကတော့လုပ်တယ်ပြီးတော့သူတို့ရဝင်လာတဲ့လူတွေကသူ့အစီအစဉ်နဲ့သူ့အစီအစဉ်နဲ့သူပြန်လဲထွက်ခွာသွားကြတယ်အဲ့ဒီမှာဟိုကျန်တဲ့ဟိုငွေဈေးကူညီတာတို့နော်လမ်းစီးပေးတာဒါတွေကို
ဆောင်ရွက်မယ်လို့ရှိတယ်လို့အဲ့လိုရှင်ပေါ့အမှန်တော့ကြိုးစားတယ်လက်ခံတယ်အခုလက်ရှိချိန်နေရပေါ့နော်ဟုတ်ကဲ့ဝင်ကြီးအဲ့တော့အခုလောလောဆယ်မှာဒီနေဇက်ကိတ်တွေကပြန်ပြီးဝင်လာတဲ့ဟာကတနင်္လာရီတိုင်းဝင်ကြီးချုပ်ကလည်းဒီပြန်ကြရေးဝင်ကြီးဌာနမှာရေးထားပါတယ်တနင်္လာရီတိုင်းရနောင်းကော့တောင်းဘက်ကနေလည်းဝင်လာရှိတယ်နောက်ရှမ်းပြည်နယ်ဘက်ကလည်းဝင်လာရှိတယ်ဆိုတော့နေဇက်
request ဆိုတာတော့ဖယ်တွေကတော့ပြန်လာကြတာပေါ့တော့တခွဲခွဲနဲ့ပြန်လာတာအခုလေးစက်တိုက်ပဲချင်တာပေါ့အဲ့တော့ကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်တို့အယူဟိုတပတ်ခါဆိုတော့ကျွန်တော်တို့ရောက်ပါပြီ
ဟုတ်ကဲ့ဝင်ကြီးနောက်ဆုံးမှာအဲ့တော့အခုဒီတိုင်းနိုင်ငံဘက်ကနေပြန်လာတဲ့လူတွေကိုဝင်ကြီးတို့ဒီအပါဝင်ဒီတိုင်းဒေသကြီးအစိုးရအဖွဲ့တွေကပြည်နယ်အစိုးရတွေကတာဝန်ရှိတဲ့သူတွေလို့တမန်ဝင်ကြီးတွေရတယ်လုပ်နေတယ်ဒါကတော့ကြိုးစိုးရေးပိုင်းပေါ့နော်ဝင်ကြီးဒီနောက်ပိုင်းတို့အတွက်ပြန်ပြီးနေရာချထားရင်းနဲ့တို့ရဲ့ဒီအလုပ်ကန်ကိစ္စတွေနဲ့ပတ်သက်လို့ရောဒီဝင်ကြ
ဒီကြာကြည့်တဲ့တည်းဟာပဲစီမံချက်ပဲလုပ်လို့ပါလို့ပဲလုပ်လို့လောက်ကန်ခွင့်လန်းကိုခေါ်ဆောင်ပြီးတော့လုပ်ဆောင်မယ်ဆိုရဲဘူဝါရားနဲ့လုတ်ကြိုင်ကြပါတော့ဘာပဲလုပ်လို့အကုန်လုံးကစဉ်းစားပြီးလုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရှိမှလည်းဖြစ်လာမှာပါကျွန်တော်တို့အမြန်ခက်ခဲတဲ့တချို့ဒေသတွေရောက်မှာတော့ဝယ်ရခိုင်လို့ပြီးတော့ကျွန်တော်တို့စမတ်ထဲရုပ်ဆက်ကလုပ်ခဲ့ရကန ပဲခွင့်လန်းပေါ်သွားတာကြီးလည်းကျွန်တော်လှုပ်ဆောင်နေတယ်ဆိုတော့ဒီဘက်မှာလည်းတဖြည်းဖြည်းနဲ့လုပ်ကန်ရတော့ကောင်းလာအောင်ကျွန်တော်တို့ဆောင်ရွက်နေတာပေါ့နော်ဖြစ်တဲ့နည်းနဲ့ပေါ့နော်လုပ်ကန်ခွင့်လန်းအောင်လို့
ဟုတ်ကဲ့ပါဝင်းကြီးကျေးဇူးများကြီးတင်ပါတယ်ရှင်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
လူကဲပြန်ဝင်းကြီးဒေါက်တာဝင်းမြတ်အေဂိုမဆူမုံကမေးမြန်းတော်ရပါရှင်ခုတစ်ဆက်တည်းထိုင်ကပြန်ရောက်လာတဲ့မြန်မာအလို့သမားတရင်တင်ပြပါဦးမယ်မြန်မာအင်းနီချင်းထိုင်းနိုင်ငံမှာနိုင်ငံခြားသားအလို့သမားတွေနဲ့ပတ်သက်တဲ့ဥပဒေတည်ပြထားပြီးတရားမဝင်နေထိုင်အလို့လုပ်ကိုင်နေကြတဲ့ရွှေပြောင်အလို့သမားတွေကိုအထူးစီမံကိန်းနဲ့ဖမ်းဆီးရတွေလှုပ်ခဲ့ပြီးတဲ့နောက်ပြည်ခဲ့တဲ့တရင်နှစ်ပတ်အတွင်းတောင်းနဲ့ချီတဲ့မြန်မာနိုင်ငံသားအလို့သမားတွေနေရက်ကိုပြန်လာနေကြပါတယ်ဒီလိုအလို့သမားတွေရဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံမှာတရားဝင်ပြန်လည်အလို့လုပ်ကိုင်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ AFP တရင်ကိုအခြေခံပြီးတော့မခင်ဖြူတွေကစူးစီးတင်ပြထားပါတယ်ရှင်
ပြည်ခဲ့တဲ့သတင်းနှစ်ပတ်အတွင်းထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့အလို့သမားဦးရေဟာအခုဆိုရင်6000ကျော်သွားပြီလို့ EFP သတင်းမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာပြည်ခဲ့တဲ့ဇွန်လ23ရက်နေ့ကအလို့သမားဥပဒေသစ်စတင်ပြဋ္ဌာန်းလိုက်ပြီးချိန်ကစလို့တရားမဝင်အလို့လုပ်ကိုင်နေကြတဲ့မြန်မာအလို့သမားထောင်ထဲချီဖမ်းဆီးထိန်းသိမ်းခံရတယ်လို့တောင်းနဲ့ချီပြီးတော့နေရက်ကိုပြန်လာနေကြတာပါ။ဥပဒေသစ်အရတရားမဝင်အလို့လုပ်ကိုင်နေသူတယောက်ဟာထောင်ဒဏ်5နှစ်အထိကျခံရနိုင်ပါတယ်။ဒီလိုကြီးနေတဲ့ပြစ်ဒဏ်ကြောင့်ပဲထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအများအပြားအိမ်ပြန်နေကြတာပါ။ပလတ်စတစ်ဆက်ရုံတစ်ခုမှအလုပ်လုပ်ခဲ့ပြီးတော့အခုဒီထိုင်းဥပဒေသစ်ကြောင့်မြောက်ပြည်နယ်စပ်ကနေတဆင့်နေရက်ကိုပြန်နေတဲ့ကိုသူရကသူချုံရတဲ့အခက်အခဲကိုခုလိုပြောပြပါဗျ
။ကျောင်းမှာပန်းဆိုင်1900ဆိုတာကျောင်းမှာ2လလောက်ရသူတို့ပေးတာတရက်ထဲနဲ့ပြီးလဲကျောင်းမှာအဲ့ဒါကြီးကြောင့်စိတ်မညင်မှုကများပါ
။ဒါကြောင့်နောက်တစ်ချိန်ထိုင်းမှာပြန်လာအလုပ်လုပ်ဖို့ဆိုရင်တရားဝင်အလုပ်လုပ်ကံခွင့်စာပြတ်စာတမ်းရှိမှပဲပြန်လာတော့မယ်လို့ကိုသူရကပြောပါဗျ
။တရားဝင်လမ်းကြောင်းနဲ့အစီအစဉ်တော့ရှိတော့ရှိပါလား။လူပြောမှာဖြစ်ရင်တော့အစီအစဉ်ကုမ္ပဏီကောင်းတယ်ဘလို့ကောင်းလဲဆိုတော့ပြန်သွားပြန်မှာပေါ့ရအပြည့်စုံတယ်ဒီတိုင်းကတော့ကျွန်တော်ပြန်တက်ဖို့စဉ်းစားမစဉ်းစားတော့
နေရက်ကိုပြန်လာနေကြတဲ့တောင်းနေချီတဲ့မြန်မာအလို့သမားတွေကိုမြန်မာဆွေရကလက်ခံကူညီဆောင်ရွက်ပေးတာတွေရှိပေမဲ့လည်းအလို့သမားတွေအတွက်အမေရိကန်ထိရောက်တဲ့အကူအညီမျိုးတော့မရကြသေးဘူးလို့အလို့သမားရေးဆောင်ရွက်သူတွေကတော့အဝေခံပြောဆိုကြပါတယ်ဘန်ကောက်နယ်မဟာဆိုင်တို့ဒေသတွေမှာမြန်မာလူ့သမားတွေတောင်းတဲ့ချီနေရက်မပြန်နိုင်ပဲပြိမ့်နေကြတာရှိတယ်လို့အခုနေရက်ပြန်နေကြတဲ့လူ့သမားတွေဟာလည်းကိုယ်စီကိုတုံးပြီးတော့အိမ်ပြန်လာနေကြတာဖြစ်တယ်လို့လူ့သမားရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ကိုသားကြီးကပြောပါတယ
်မြန်မာရှိပြောင်းလူ့သမားတွေရဲ့ကြောက်ရွံ့မှုဆိုးရင်မှုတွေဟလာငွေဒဏ်တွေထောင်ဒဏ်တွေတော်တော်ပြင်းပြင်းထန်ထန်နေရှိတဲ့လုပ်ငန်းရှင်တွေရဲ့အပေါ်မှာဒါကြောင့်အချို့သောလုပ်ငန်းရှင်တွေကလည်းဆက်ယုံအလိုက်ပေါ့နော်ဟိုမြန်မာနိုင်ငံသားတွေကိုလက်မခံမနဲ့မောင်းထုတ်လိုက်တာမျိုးတွေရှိတယ်ဒါကြောင့်သူတို့အစီအစဉ်နဲ့ပြန်လာကြတဲ့မျိုးတွေတော်တော်များပါ
မြန်မာလူ့သမားတွေအနေနဲ့ထိုင်းဥပဒေသစ်အောက်မှာတရားဝင်အလုပ်လုပ်ကြနိုင်အောင်နှစ်ဖက်အစိုးရတာဝန်ရှိသူတွေညှိနှိုင်းဆောင်ရွက်နေတယ်လို့ဥပဒေသစ်ဆောင်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့ထိုင်းမြန်မာပူးထွေးကော်မတီတရက်ဖွဲ့စည်းရေးသဘောတူထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအလုပ်သမားရေးရာဝန်ကြီးဗိုလ်ချုပ်ကြီးစီဝီချိုင်းဒစ်စတက်ကူနေပြည်တော်ကိုလာရောက်ပြီးတော့မြန်မာလူ့သမားရေးရာဝန်ကြီးဦးသိန်းစွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတော့တွင်မှာပဲဒီမြန်မာအလို့သမားတွေတရားဝင်အလို့လုပ်ကံကွယ်လက်မှတ်ရဖို့မကြခင်စတင်လှုပ်ဆောင်ပြီးမယ်ဆိုပြီးတော့ထိုင်းအလို့သမားရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံကစက်ရုံတွေငါးဖက်လုပ်ငန်းတွေမှာအန္တရာယ်များတဲ့အလို့ချမ်းအလို့တွေကိုမြန်မာရွှေ့ပြောင်းအလို့သမားတွေကလုပ်ကန်ကြတာပါ။ ချိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားလီဒန်နီပါရှိတယ်လို့ခန့်မှန်းထားပြီးတော့အများစုကတော့တရားမဝင်အလုပ်လုပ်ကိုင်နေကြသူတွေဖြစ်ပါတယ်။ဒါကြောင့်လည်းအလုပ်ရှင်တွေအလုပ်ပွဲစားတွေလူကုန်ကူးသူတွေတာမကရဲဝင်တန်းတွေရဲ့ငွေကြေးကောင်းပုံဖြတ်ဖိနှိပ်ကြတွေကိုမြန်မာအလုပ်သမားတွေအများပြခံစားပါတယ်။
တမဲကုနိုင်ငံမှာပြန်လဲအခြေချဖို့ဆိုရမှာလဲအလုပ်ကိုင်ခွင့်လမ်းနှဲပါလာတဲ့အပြင်ရတဲ့လို့အားလာစာကလည်းအင်းကြီးနိုင်ငံတွေမှာရတဲ့လာစာကိုမရှင်းနိုင်ပါဘူး။ပြီးခဲ့တဲ့နှစ်တုန်းကတက်လာတဲ့အရသာဆူရတဲ့အနေနဲ့စစ်ဆူရလက်အောင်နှစ်ပေါင်း90လောက်ချွတ်ချုံကြခဲ့တဲ့တိုင်းပြည်စီးပွားရေးကိုပြန်လဲဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပေမဲ့လို့ပြီးခဲ့
ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်ရင်းမှအခုတပတ်တည်းစတင်ဆွေးနွေးနိုင်ခြေရှိတယ်လို့အမျိုးရာလွှတ်တော်ဥပဒေကြမ်းကော်မတီအဖွဲ့ဝင်တဦးကပြောလိုက်ပါတယ်။ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ထိရောက်တဲ့ပြင်ဆင်မှုမဟုတ်ဘူးလို့ဆက်သွယ်ရေးဥပဒေပြင်ဆင်ဖြတ်သိမ်းရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါ။တတိယပြည့်စုံကတော့
ရနိုင်တယ်ဆိုတဲ့အချက်ကတွဲလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါဘူးလို့ပုံမှန်66ကနေဆက်သွယ်ရေးဥပဒေပြင်ဆင်ဖြတ်သိမ်းရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းကိုမကြခင်လွတ်တော်အတွင်းမှာဆွေးနွေးသွားဖို့ရှိနေတယ်လို့အမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီအဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောပါတယ
်ကျွန်တော်သိတာတော့အမျိုးသားဥပဒေကြမ်းကိုတော့ရောက်နေပြီလို့ကြားတယ်ဒီအပတ်ထက်တော့မကြမတင်မှာပဲစပြစ်လိမ့်မယ်ကြားဟိုကျွန်တော်တို့ပြည်သူလူထုကိုအကြံပေးဖို့ရတဲ့ချပြထားတယ်ချပြထားတဲ့ခါကျတော့အခုလိုဟာဘယ်ဟာတွေကတော့ဘာမှပါဘူးညာမှပါဘူးဆိုတဲ့အထားပေါ့နော်အပြည့်သဘောဆောင်ပြီးတော့ဒီပြင်ဆင်ချက်ထက်မှာဘာလေးတွေလဲပြင်ဆင်ဖို့လိုပါလဲဆိုမိသူကမဆိုကျွန်တော်အကြံပြုလို့ရတယ်လေ။အဲ့တော့ကိုယ်ဟာလိုစိတ်ဝင်စားသောပုံကူများအကောင်းဆုံးဖြစ်အောင်အကြံပြုလိုသောပုံကူများကတက်ဆိုင်ရလွတ်တော်လှမ်းပြီးတော့အကြံပြုဖို့ပဲရှိပါတယ်လေ
။ပြင်ဆင်လိုက်တဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာပုံမှန်65ပုံမှန်66ပုံမှန်ကွဲကာကြီးခါကွေးနဲ့ဂါရုပါပုံမှန်တွေကိုအာမခံပြီးနိုင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ထားပြီးပုံမှန်66ကကိုတုံးပြီးအတရေဖြတ်မှုနဲ့တိုင်ကြားမယ်ဆိုရင်ဓာတ်ရိုက်မသက်ဆိုင်တဲ့ဂျားလူကတိုင်ကြားတာမျိုးလုပ်ခွင့်မရှိဘူးလို့ဆိုထားပါတယ်။ဒါအပြင်ဆက်သွယ်ရေးဥပဒေပုံမှန်တစ်ခုခုနဲ့တရားစွဲဆိုမယ်ဆိုရင်ဝင်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုတော့ပဲပြည်ရေးဌာနလက်အောက်ကရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့ဓာတ်ရိုက်တရားစွဲဆိုနိုင်တယ်လို့ဆိုထားတာပါ။ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းထဲမှာပုံမှန်66ကနေဆက်သွယ်ရေးဥပဒေပြင်ဆင်ဖြတ်သိမ်းရေးလှုပ်ရှားသူတွေရဲ့အကြံပြုချက်တွေမပါဝင်တာမို့အခုလွတ်တော်မှာမဆွေးနွေးခင်ကြားကာလအတွင်းလွတ်တော်တာဝန်ရှိသူတွေနဲ့ထပ်မံဆွေးနွေးခွင့်ရအောင်လုပ်သွားမယ်လို့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကပြောပါတယ်ပြင်ဆင်ထားတဲ့ဥပဒေကြမ်းထဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အထောက်အကူဖြစ်စေတဲ့အချက်မျိုးမပါသလိုထိရောက်တဲ့ပြင်ဆင်မှုမျိုးမဟုတ်ဘူးလို့66ကဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတူဖြစ်သူကိုဆောင်ခါကအခုလိုပြောပါတယ
်အဓိကအမကန်ရေးရပြီးတော့ထောင်ကြမဲ့ပြင်းနေကြပြီးတော့အဲလွတ်လပ်စွာပြောဆိုခြင်းအတန်တက်ပူဖြစ်သွားပါဘာလို့လဲဆိုတော့အရင်ကပုံမှန်80ခါကွေးမှာဒီဥပဒေနဲ့တရားစွဲခြင်းရင်ဒီပုံမှန်80ခါကွေးအရပေါ့နော်ဆက်တွေဝန်ကြီးဌာနရဲ့တိုးတင်ခွင့်ပြုချက်ကိုယူရမယ်ဆိုတာမျိုးပါရဲ့သူကအဲ့ဒီဟာကိုတိတ်ချက်လိုက်တဲ့အတွက်ဒီလေဝန်ကြီးဌာနလက်အောက်ကိုအားလုံးရောက်သွားပြီးတော့ဒီခုနပြောတဲ့ဒီဆက်တွေဝန်ကြီးဌာနကနေပြီးတော့ဒီချိုဟာဒီစီစစ်ခွင့်ရမရဘူးချက်ကန်တဲ့ကန်လုပ်ခွင့်ရမရဘဲနဲ့ဒီဥပဒေတစ်ခုနဲ့တရားစွဲသူနိုင်ခြင်းမနိုင်ခြင်းဟာဒီတည်ရဲဥည်ဌာနရဲ့လက်ထဲမှာပဲရှိသွားမှာဖြစ်တဲ့အတွက်ပို့ပြီးတော့ချိုးွားလာလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
အမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီဝင်ဦးအောင်ကြည်ညွန့်ကတော့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုရင်အာမခံပေးနိုင်တယ်လို့ပြင်ဆင်ပေးထားတာဟာထိရောက်တဲ့ပြောင်းလဲမှုမဟုတ်ဘူးလားလို့မေးခွန်းထုတ်ပါတယ်
ဟုတ်လေအာမခံမရသေးဘူးမရပဲနဲ့အခုလိုဟိုဟာပေါ့နော်ဖန်စီချုပ်နှောင်ခံရခြင်းနဲ့ရင်ဆိုင်ရခြင်းအခက်ခဲတဲ့မှာအာမခံမရတဲ့အမှုကနေပြီးတော့အာမခံရသွားတယ်ဆိုတာလေကိုထူးခြားချက်ထဲမှာမထည့်နိုင်ဘူးလားလို့ပြန်မေးကြည့်ရမှာပေါ့ဗျာ
ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကဒီကနေ့မြန်မာပြည်ကိုရောက်ရှိနေတဲ့ကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီနဲ့တွေ့ဆုံခဲ့ပြီးလက်တလောသတင်းသမားတွေဖန်စီခံရမှုအပါအဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ပတ်သက်တဲ့အားနည်းချက်တွေကိုလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိနေပြီးတပ်မတော်ကတရားစွဲဆိုခဲ့တဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာရှစ်မှုပါဝင်ပါတယ်။အဲ့ဒီထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု၉မှုအထိရှိနေပြီးလက်ရှိမှာသတင်းသမား၁၄ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်
။မမြင်ခင်ပါရှင်။တောတာရှင်များရှင်။မြန်မာ
မြန်မာအာဏာပိုင်တွေကနေတွားခွင့်ပြုဖို့မသေးချသေးပေမဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ရှန်ဟီလီနဲ့အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကိုတွားရောက်ဖို့စီစဉ်ရှိနေတဲ့ပေါ်ဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကကြိုဆိုနေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါရယ်လက်ရှိရှမ်းပြည်နယ်အတွင်းလူအခွင့်
ชั้นมีเนี่ยไม่ไหวเดี๋ยวแบบมาเนี่ยมาตั้งมาเนี่ยตั้งแต่เรื่องนั้นกันพอดีเลยใช่สิ่งที่ติดมาในเส้นนี้ท่าสิ่งนี้เป็นแม่ไม่ใช่ฮิลินเนี่ยพอดีเขาคิดสิ่งกูตั้งแต่พอดีเนี่ยติดอาการปีดูดีกันเลยฟิวส์เรื่องลูกตั้งบลอมยูราปาร์ตี้ผู้ลูกมุสังกุมดีเวนเล็บเชี่ยปีรังสุยเงี้ยยี่สุนิมุปุ้ดเวกุมดียูบีดียี่สี่ตัวนิมุพอเวนเล็บเชี่ยแต่ตาชาพีกับเจ้าว่าเลย
ตั้งแต่มาตั้งลูกเชี่ยติดอาการเน ဒီဒီဒီအပတ်ထက်လာမကြမတင်မှာပဲစပြစ်လေလုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ်လုပ်ငန်းရှင်တွေရတော့ပြင်းပြင်းထန်ထန်နေရှိတယ် ော့ဘာမှမဖြုတ်လို့ကျွန်တော်အနေနဲ့တော့မြင်တာပါလေ။လာရှုမှာဒုံချုံကြီးရမယ်ဘာမှဖြစ်စရာမရှိပြလာရှုကတိုက်ပွဲဆုံးမဟုတ်ဘူး
။လာရှုမြို့တွင်ထူးခြားမှုတစ်ခုကတော့လာရှုမြို့မှာ KNA ကချင်လူမျိုးရေးတပ်မတော်နဲ့ TNLA တန်းဘလောင်မျိုးရာလူမျိုးရေးတပ်ဦးတို့ပူးပေါင်းပြီးဘုံခွဲတိုက်ခိုက်ဖို့ကြံစီနေတယ်ဆိုတဲ့လက်ကမ်းစာဆောင်တွေကိုတပ်မတော်ကနေတောက်ကြနေတုန်းကလာရှုမြို့မှာလိုက်လံဖြန့်ဝေခဲ့တာပဲဖြစ်ပါတယ်။KNA အဖွဲ့ကမျိုးသား6ဦးနဲ့အမျိုးသမီး4ဦးတို့ကိုဘုံဖောက်ခွဲဖို့ဆဲလွတ်ထားကြောင်း DNLA အဖွဲ့ကလူ20ဦးခန့်ကဘုံခွဲတိုက်ခတ်မဲ့နေရာကိုကြိုတင်လေ့လာနေကြောင်းလူစီကားရာစေးကားဂိတ်ပူရာယုံအစိုးရဌာနဆိုင်ရာစောက်ဦးတွေကိုပြင်မှတ်ထားလေ့လာနေကြောင်းသတင်းတွေရရှိထားတယ်လို့အဲ့ဒီလက်ကမ်းစာဆောင်မှာဖော်ပြထားပါတယ်။မစ်ရဟီလီနဲ့ဖွဲ့လာရှုမျိုးကိုလာမဲ့ချိန်နဲ့လာရှုမျိုးတွင်တပ်မတော်ကလည်းလုံခြုံရေးအခြေအနေအရလက်ကမ်းစာဆောင်ဖြတ်ဝေနေမှုအပေါ်မှာမေးခွန်းထုတ်စရာတွေဖြစ်နေတယ်လို့စိုင်းကျော်မျိုးကဆက်ပြောပါတယ်။
ဒီကိစ္စကြောင့်နားမသိဘူးလေဒီရက်ပိုင်းမှာရောလာရှုမှာဟိုဘုံခွဲမယ်လို့ခွာညာဆိုပြီးတင်းနေရလဲတက်လာတော့ဗျာနောက်ပြောက်စာတန်းနေဝေးတာရောလက်ရှိနေတော့အဲ့တော့တောချင်တာဟိုမလာစီရှင်လို့များလောက်တလားပေါ့
မစ္စယာဟီလီနဲ့ဖွဲ့လာရှုမျိုးကိုရောက်မယ်ဆိုရင်ဒေတာသွင်းလူခုရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့တင်ပြသွားဖို့ရှိတယ်လို့တမ်းမလောင်မျိုးရပါတီဗဟုလူမှုဆောင်ကော်မတီဝင် UBDGC သွေးမှုဖွဲ့ဝင်လက်ဖြစ်တဲ့သာလှဖေးကပြောပါတယ်
ကျွန်တော်တို့ဒီမှာရင်ဖွင့်စရာတွေ၊ဝီတောင်းစရာတွေ၊ပြည်နယ်ပြည်ထောင်စုအခိုင်အမာလူအခွင့်အရေးတန်းတူရေးတဲ့အဲ့ဒီဟာတွေကိုရင်ဖွင့်စရာတွေကအများကြီးရှိတယ်ပေါ့
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ TNL တမ်းပလောင်တပ်ဖွဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေချင်နေမှာရှိနေပါတယ်။တိုက်ပွဲတွင်ဒေသခံရွာသားတွေအနေနဲ့လည်းလူခုရေးချုပ်ပေါက်ခံရမှုတွေ၊ညင်ပါနှိပ်စက်မှုခံရတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်တွင်တပ်မတော်နဲ့ DNL ဖွဲ့တို့ကြားစိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန္လန်းရွာသား400ကျော်ဟာလာရှုံမြို့ပေါ်ကိုစစ်ပေးတင်ဆောင်နေရပါတယ်။လက်ရှိဒေသတွင်စီရေးရပ်တန့်နေတဲ့အခြေအနေကြောင့်နေရရင်မန္လန်းရွာကိုပြန်ဖို့စောင့်ဆိုင်းနေစေလို့လာရှုံမြို့ဒုက္ခသည်ကူညီပေးရေးတာဝန်ခံဦးအောင်စန်းမြစ်ကပြောပါတယ
်။အသိရတဲ့ဟာလောက်ကဲ400ရှိတယ်။သူတို့ရောသူတို့တတ်ကြည့်နေတဲ့ဒီနေ့တတ်ကြည့်နေတတ်ကြည့်လို့မှအချင်းကြီးကောင်းပြီပြန်လို့ရပြီငင်တက်ပြီဆိုရင်တို့မလဲပြန်တစ်ဖက်ခါလာတော့ပြန်မယ်လို့ပြောတယ်ခင်ဗျ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေးရေးချိန်နေဆိုင်ရာအထူးစီရင်ခံစာတင်သွင်းသူမစ်ရှန်ဟီလီနဲ့ဖွဲ့ဟာဒေတာတွေလူခွေးရေးချိုးဖောက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နဲ့ရခိုင်ပြည်နယ်ကြောက်ဖြူစစ်တွေမြို့တို့ကိုသွားရောက်လေ့လာဖို့စီစဉ်နေတာပါဇူလိုင်လ10ရက်နေ့ကနေ23ရက်နေ့ထိကြာမြင့်မဲ့မြန်မာနိုင်ငံခရီးစဉ်တွင်မစ်ရှန်ဟီလီအနေနဲ့သူ့ရတဝန်တွေနဲ့ကုလသမဂ္ဂလူခွေးရေးကောင်စီကဖော်စီထားတဲ့အချက်လက်ရှာဖွေရေးဖွဲ့နဲ့လုပ်ငန်းပိုင်းအရရောရှက်မှုမဖြစ်စေဖို့မြန်မာအစိုးရကနေမစ်ရှန်ဟီလီကိုကြိုတင်သတိပေးထားကြောင်းဇွန်လ9ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ငားကျင်မြောက်ခရီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်ရှိလာခဲ့တဲ့မစ်ရှန်ဟီလီဟာမြန်မာအာဏာပိုင်တွေကလုံခြုံရေးချိန်နေကြောင်းကချင်ပြည်နယ်ကိုသွားရောက်ခွင့်မပြုခဲ့သလိုရခိုင်ပြည်နယ်တွင်နေရာတချို့ကိုလည်းသွားရောက်ခွင့်မပြုခဲ့ပါဘူ
း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါ။ကြအပြင်နောက်ထပ်ကြားဖို့ရှိတဲ့အစီအစဉ်တစ်ခုထဲမှာတော့
အဲ့လိုမတူညီတဲ့ကြုံကြည့်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်
အမေရိကန်ပညာရေးနဲ့ပတ်သက်တဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုကိုစားနေကသူယုံကြည်ရအစီအစဉ်မှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာကော်ဖီတွေဟာနိုင်ငံတကာဈေးကွက်မှာတပြေးပြေးထိုးဖောက်ဝင်ရောက်လာနေပြီဖြစ်ပါတယ်မြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာအရေးအသွေးကောင်းမွန်ကြောင်းနိုင်ငံတကာမှာတပြေးပြေးနာမည်ရလာတာနဲ့အမျှမြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာလည်းနိုင်ငံတကာဈေးကွက်ထဲမှာပို့ပြီးတော့နေရာရလာနေတာပါမြန်မာကော်ဖီတွေကိုလက်ရှိမှာဒေတာတွေနိုင်ငံတွေကဈေးကွက်တွေမှာရောင်းချနေပြီးတော့မကြာခင်မှာအနောက်နိုင်ငံဈေးကွက်တွေကိုပါတင်ပို့ရောင်းချနိုင်ဖို့ပြင်ဆင်နေတဲ့အောင်နေလင်းထွန်ကုမ္ပဏီကိုစတင်တည်ထောင်ပြီးညံကြီးရှင်နာမည်နဲ့ဖြန့်ချိနေတဲ့ဦးငွေထွန်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ညီရှင်ကော်ဖီဆိုပြီးတော့လုပ်ခဲ့တာတော့2012ကပေါ့နော်2012ကနေပြီးတော့ဟိုစလုပ်ခဲ့ရတာနေပြီးတော့တကယ်ကိုဒီပွားကိုတင်ပို့ပြီးရောင်းလိုက်တာတော့2015 2016ကနေပြီးတော့ကျွန်တော်စတင်ရောင်းလိုက်ပါတယ်ခုဒီ2019မှာတော့ကမ္ဘောဒီးယားထိုင်းစင်ကာပူနဲ့နောက်အခုကနေဒါနိုင်ငံကိုတိုးချဲ့ပြီးတော့ရောင်းဖို့ကျွန်တော်လုပ်နေပါတယ
်ဟုတ်ကဲ့အခုစပြီးတော့ရောင်းနေတဲ့နိုင်ငံတွေမှာကောဒီဆိုကြပါစို့ရေပွားအဖြစ်တော့ဒေတာရင်းရနိုင်ငံတွေပေါ့နော်ဆိုတော့
ဟုတ်ကဲ့ပါအ
ဲ့ဒီမှာကောဈေးကွက်အနေထားဘယ်လိုရှိစီလဲဆိုလို့ကျွန်တော်ကမြန်မာကော်ဖီကကျွန်တော်တို့အရေးသွေးကောင်းတယ်ဆိုတော့ရေပွားအဖြစ်ကျွန်တော်တို့နားလည်ရတယ်ပေါ့နော်ဆိုတော့ဒီတခြားနိုင်ငံတွေမှာဝင်ရောင်းတဲ့အခါမှာသူတို့ရှိမှရှိပြီးသားကော်ဖီရေသွေးတွေနဲ့နိုင်ရှင်ဘယ်လိုအနေထားရှိသလဲနောက်ဈေးကွက်အနေထားဘယ်လိုရှိပါသလဲ
ဟုတ်ကဲ့ပါကျွန်တော်တို့သွားရောက်တဲ့ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဟိုအခြေအနေလေးပြောရမယ်ဆိုရင်တော့ကျွန်တော်တို့သူတို့နိုင်ငံမှာရှိနေတဲ့လက်ရှိဈေးကွက်ပေါ်မှာရှိနေတဲ့တင်လာတဲ့ပစ္စည်းတွေကိုအရေးသွေးအဖြစ်ခေါ်ဈေးနှုန်းအဖြစ်ခေါ်ဝန်ဆောင်မှုအဖြစ်ရောကျွန်တော်တို့ကစပါတယ်ခင်ဗျ။အကြမ်းများဖြင့်ကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့သွားကြည့်လို့ရှိရင်သူတို့စီကကော်ဖီတွေကဒီကော်ဖီရောင်းတဲ့စင်ပေါ်မှာတော်တော်လေးကိုကြာနေပြီ။နောက်တစ်ခါကျတော့ဈေးကကျွန်တော်တို့ထက်ပိုပြီးကြီးရဲ့quality အားဖြင့်ကမကောင်းဘူး။ဒါသူတို့လည်းသူတို့နိုင်ငံမှာစိုက်ပျိုးရတာကလဲပြီးတော့ပြင်ပနေပြီးတော့ပဲကျွန်တော်တို့ coffee တွေကိုတင်သွင်းရပါတယ်။ဥပမာဒီ Vietnam တို့ Laos တို့ Thailand တို့ကနေပြီးတင်သွင်းလာတဲ့ coffee တွေကိုပဲသူတို့တုံးတာပေါ့နော်။အဲ့ဒီအချိန်ဒီမှာကျွန်တော်တို့သွားပြီးတော့ထိုးပေါက်ပြီးတော့ဈေးကွက်ကိုသွားပြီးရောင်းချကြည့်တဲ့အချိန်မှာကျွန်တော်နိုင်ငံအားသာချက်တွေအများကြီးရှိတယ်။ဈေးကွက်ရဲ့ဟိုလက်ခံတဲ့အနေအထားမှာလည်းကျွန်တော်တို့ကရှိတယ်။အဲ့တော့ကျွန်တော်တို့ဆိုအခုကမ္ဘောဒီးယားမှာစိုင်၅စိုင်မှာစပြီးတင်လာပြီဆိုရင်အဲ့တော့အဲ့ဒီ site နေမှာလဲရောင်းသွက်တဲ့နေထားရှိပါတယ်ဟုတ
်ဟုတ်ကဲ့ဒါကတော့အခုဒါအစပြိုးကာစဟိုအနေထားမှာပဲရှိသေးတယ်လို့ဆိုရမှာပေါ့နော်ရေဘူအဖြစ်တော့
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျရေဘူအဖြစ်ပြောရရင်တော့ဟိုသူတို့လက်ခံတယ်ဆိုတဲ့အနေထားမှာရှိပါတယ်တကယ်ကျတော့လဲဒီအစားတောက်ဆိုတာကဟိုသူ့နိုင်ငံကသူ့ဒေသမှာရှိနေတဲ့ဒေသဆွဲတွေနိုင်ငံဆွဲတွေရှိတာပေါ့နော်ဟိုတချို့ကလဲသူတို့တောက်နေကြကော်ဖီမျိုးနဲ့မတူဘူးဆိုရင်ဟိုလက်မခံတာမျိုးလဲရှိတတ်တာပေါ့ဒါပေမဲ့ကျွန်တော်တို့သွားပြီးတော့မှဟိုဈေးကွက်ထဲဝင်ပြီးတော့ဟိုဟိုနမူနာတွေပေးနောက်တစ်ခါကျတော့တကယ်ကိုဟိုဆိုင်နဲ့ဆက်သွယ်ကြည့်ရခါမှာတော့အားလုံးကဟိုလက်ခံကြတဲ့အနေအထားကိုရှိပါတယ်
ဟိုထိုင်းနဲ့ဆိုင်ကမ္ဘောဒီးယားမှာပို့ပြီးအယောင်တွက်နေတယ်ဆိုတဲ့သဘောလားခင်ဗျာ
အော်ဟုတ်ပါတယ်အဓိကကတော့ကမ္ဘောဒီးယားမှာကကျွန်တော်တို့ကိုယ်တိုင်ဟို distribution ကိုကိုယ်တိုင်လုပ်ပါတယ်ခင်ဗျာဟိုထိုင်းမှာကတော့ကျွန်တော် distribution ကိုကျွန်တော်တို့တယောက်ကနေကင်ပေးပါတယ်အဲ့တော့သူတို့ကလည်းလောလောဆယ်တော့ကျွန်တော်ဈေးကွက်ရဲ့အနေထားကိုစပြီးတော့စတင်လေ့လာနေပါတယ်။ထိုင်းမှာလည်းအခုကတော့အဲ organic ဆိုင်တစ်ခုမှကျွန်တော်စရောင်းနေပါပြီ။လောလောဆယ်ထိုင်းကနေပြီးတော့သူတို့ဒီအဲပညာရှင်ကကျွန်တော်ခြံနေပါလိုက်ပြီးတော့ကြည့်နေပါတယ်။ကြည့်နေပြီးတော့
သူတို့ဘက်ကလည်းစိတ်ချယုံကြည်ရတဲ့အနေအထားဖြစ်တယ်ဆိုလို့ရှင်ထိုင်းတနိုင်ငံလုံးကျွန်တော်ဖြန့်ဖို့ဆိုပြီးတော့ကျွန်တော်လုပ်နေပါတယ်လောလောဆယ်တော့သူတို့စိုင်းဒီဇိုင်းမှာစပြီးတော့အော်ဂနစ်ကော်ဖီကိုပဲအဓိကထားပြီးရောင်းနေပါရှင်ဒီညာညရှင်ကော်ဖီကမြန်မာနိုင်ငံဈေးကွက်တွေမကောင်းနိုင်ငံတကာထုတ်ပေါက်လာပြီးနောက်ပိုင်းဆိုလို့ရှင်ဒီအနောက်နိုင်ငံတွေကဒီထုတ်ပေါက်မှုအတွက် ပုံစံကဘလို့ကွာခြားမှုရှိမလဲခင်ဗျာ
ဟုတ်ကဲ့မတူကြပါဘူးကျွန်တော်ပြည်တွင်းမှာကြတော့ကျွန်တော်တို့ကဟိုဖြန့်ကြည့်တဲ့ပုံစံက retail market ကိုအရင်သွားတယ်ပြီးသွားတဲ့ခါကျတော့မှဟိုဟာပေါ့ site တွေကိုကျွန်တော်လိုက်တယ်ကျန်တဲ့ဒီအခု regional market ပေါ့ထိုင်းနဲ့ကမ္ဘောဒီးယားတို့မှာသွားတဲ့ပုံစံကြတော့မရဘူးကျွန်တော်ကိုယ်တိုင်က distribution ကိုတေချာဝင်ဆိုင်ပြီးတော့မှလုပ်လို့ရတယ်အဲအနောက်နိုင်ငံတွေသွားဖို့လည်းဒီပုံစံနဲ့ပဲသူတို့နိုင်ငံမှာရှိနေတဲ့ဒီ retail market တွေကိုဘယ်လိုမျိုးဟို coffee တွေရောင်းလဲနောက်တစ်ခါကျတော့ဒီ coffee ဆိုင်သေးလေးတွေကိုကျွန်တော်ဘယ်လိုရောင်းလဲနောက်ဟိုကျွန်တော်တို့ကတော့ဟို product အနေနဲ့ရောင်းရတာဖြစ်တဲ့အတွက်အဲ့ product မှာရှိနေတဲ့အဲ့ product ရဲ့လိုအပ်ချက်တွေအကုန်လုံးကိုကျွန်တော်ပြည့်မြောင်လုပ်ပြီးတော့မှရောင်းရတဲ့ခါကျတော့နိုင်ငံတစ်နိုင်ငံချင်းစီ region တစ်ခုချင်းစီပုံပေါ်မှုတည်ပြီးတော့ပြောင်းလဲပါတယ်ခင်ဗျလိုအပ်ချက်တွေအကုန်လုံးလေးလာစားသုံးတဲ့ပုံစံတွေကိုလေးလာပြီးတော့ပုံစံတွေပြောင်းပြည့်နောက်တစ်ခုကဟိုသူတို့မှာရှိတဲ့အရွယ်စားတွေပေါ့နော် site တွေမှာတင်ရင်ဘယ်လိုရွယ်စားမျိုးသူတို့တင်လို့တင်တာရှိလဲအဲ့တင်တာတဲ့တင်လို့တင်တာရှိတဲ့ဟာမျိုးကျွန်တော်ပြောင်းပြရပါတယ်ဟိုနိုင်ငံတကာကိုသွားတဲ့အခါမှာပြင်ဆင်မှုအတွက်လုပ်ခဲ့တာတော့ကျွန်တော်ကြားပါပြီဒါပေမဲ့အခုဒီနှစ်မှာတော့ကျွန်တော်အင်တိုက်အားတိုင်းနဲ့လှုပ်လာနိုင်ပါတယ်နောက်မြန်မာကော်ဖီလည်းနိုင်ငံတကာသိလာပါပြီဟိုအရေးသေးအဖြစ်ကောင်းတယ်ကျွန်တော်ရဲ့ဝန်ဆောင်မှုအဖြစ်ကောင်းတယ်ဆိုပြီးတော့နာမည်ကလည်းထွက်လာပါတယ်ခင်ဗ
ျအဲ့တော့မြန်မာပြည်ကော်ဖီတွေကိုဒီကုန်ကျန်းအဖြစ်နဲ့ထုတ်ရောင်းနေတာတဲ့အခုလိုမျိုးကုန်ကျော်အဖြစ်ထုတ်ပြီးတော့ပေါ့နော်စားသုံးသူတွေလက်ထဲကိုဖြန့်ဖြူးတာကဒီပို့ပြီးတော့အကျိုးများရှိစေတယ်ဆိုတဲ့သဘောပေါ့
အော်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကတော့ညံကြီးရှင်ကော်ဖီကိုအဓိကတောင်သူတွေအကျိုးရှိဖို့ပေါ့နော်ကုန်ပစ္စည်းကိုအရင်တော့ကျွန်တော်တို့ကုန်ကျန်းနေလည်းပဲရောင်းနေရတာနေပြီးတော့မှကုန်ကျော်နေနဲ့ထုတ်ပြီးတော့မှနိုင်ငံတကာကိုထွက်ပြီးတော့ရောင်းမယ်ဟိုတောင်သူတွေကိုလည်းနှစ်စဉ်ကျွန်တော်တို့ဟိုဝင်ငွေပို့ရအောင်လို့နောက်တစ်ခါကျတော့အလုတ်ကင်ခွင့်ရေးတွေရအောင်လို့နောက်ဆုံးတစ်ခုကတော့အသိပညာတွေရအောင်ပေါ့နော်အဲ့လိုမျိုးလုပ်ရင်းနဲ့ထုတ်ကုန်တွေထုတ်တယ်ကျွန်တော်တို့လုပ်ငန်းကိုလည်းအကြမ်းများအဖြစ်တော့တောင်သူတွေကနေပြီးတော့မှဝင်ရောက်ပြီးတော့လုတ်ကင်နိုင်တဲ့လုပ်ငန်းတွေကျွန်တော်ရည်စူးရပါတယ်အဲ့တော့အခု marketing အနေနဲ့ပြောရရင်လည်းကျွန်တော်ဟိုပစ္စည်းကိုပြည်တွင်းမှာဟိုဈေးကွက်ထဲမှာအရောင်းရဆုံးပစ္စည်းအနေနဲ့ရှိလာပါတယ်အဲ့ဒီရောင်းရတဲ့အနေထားပေါ်မူတည်ပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုနိုင်ငံတကာဟိုဒီဟိုဟာပေါ့လာလေတဲ့လူတွေကဝယ်သွားပါတယ်ဝယ်သွားရင်လည်းကျွန်တော်တို့ email တွေပို့ပါတယ်ဒီကုန်ပစ္စည်းကိုသူတို့နိုင်ငံမှာရောင်းကြပါတယ်ဆိုပြီးတော့ပို့လာပါတယ်။နောက်အဲ့ဒီလူတွေကပဲသူတို့နိုင်ငံမှာရှိနေတဲ့ importer တွေ distributor တွေနဲ့ချိတ်ဆက်ပေးပါတယ်။အဲ့တော့ဟိုကျွန်တော်တို့အဓိကပြောချင်တာကတော့ကိုယ်မသာတကယ်ကိုအရေးသွေးရှိတယ်။ကိုယ်မသာတကယ်ကိုလုံနိုင်ကြနိုင်တဲ့အခြေအနေရှိတယ်ဆိုတော့အခုချိန်ကတော့လမ်းစပွင့်နိုင်တဲ့အနေအထား။နောက်တစ်ခါကျတော့ကျွန်တော်တို့အတွက် export ဆိုတဲ့ဟာကိုစပြီးတော့မှန်းနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်။ကျွန်တော်နိုင်ငံကရှိနေတဲ့ဒီသဘာဝသယံဇာတပေါ့ဆိုင်ကြွေးရနေထွက်တဲ့ဟာကိုလူတိုင်းကလက်ခံပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဟိုစူးစမ်းပြီးတော့ဒီနှစ်ဒီပိုင်းမှာနိုင်ငံတကာစည်းကွက်တွေကိုချဲ့တင်ပြီးတော့နိုင်ငံတနိုင်ငံပြီးတနိုင်ငံပေါ့နော်ကျွန်တော်လုပ်သွားမယ်လို့ဒီမှတ်လာပါတယ်ခင
်ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးခဏဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်တောသားရှင်များရှင် POA မြန်မာပိုင်းကိုအင်တာနက်ကနေဝေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရယ်တောသားရှင်တွေနားဆင်လို့ရယ်တည်တချင်းတွေတောင်းယူလို့ရယ်ဆိုရင် POA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932318999လေးကိုခေါ်ဆိုနိုင်ပါရယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ POA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါရယ်အခုတော့မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာအကြောင်းလေးဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ရောရှိမှာခင်ဗျလူသားစွာထုတ်ဖို့ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကန့်ဝတ်နေကြတဲ့ဆက်သွယ်ပုံမှာ66ဂါကြီးပါဝင်တဲ့ဒီဆက်သွယ်ဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကံကွက်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလား င်းနာအားရစရာမရှိဘူးဆိုရင်လည်းဘာကြောင့်မှလဲသရရှင်တွေမှရောဒီဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့တမမဟုတ်ဖျက်သိမ်းဖို့အတွက်ခိုင်လုံတဲ့အမြင်အယူဆရှိပါသလားလာမယ့်အင်ကာနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါဝင်ဆွေးနွေးလိုသူတွေ viewer ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်တမမဟုတ်စာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုကြိုတင်ပြပို့ထားနိုင်ပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒီ American အတန်ရဲ့တရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထိတ်ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ American က Vizio Company ကထုတ်တဲ့ Smart TV တွေဟာအင်ရှင်တွေနဲ့ပတ်သက်တဲ့အပြုအမူအသေးစိတ်ကို TV ထဲမှာပါတဲ့ software ကနေသူတို့မသိအောင်ရယူပြီးတော့အဲ့ဒီအချက်အလက်တွေကိုတခြား company တွေကိုရောင်းချခဲ့တဲ့အတွက် American အစိုးရကဒေါ်လာ2တန်းကျော်တန်ငွေရိုက်ခဲ့ပါတယ်။ Internet ချိတ်ဆက်အသုံးပြုတဲ့ Smart TV တွေက TV ကြည့်နေသူတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုဘယ်လိုစုဆောင်းနေသလဲ၊စုဆောင်းလို့မရနိုင်အောင်ဘယ်လိုကာကွယ်နိုင်သလဲဆိုတာကိုမဆူမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာရှင်းပြထားပါရရှင်။
ကိုသားညူ smart tv ဝယ်ဖို့အစီအစဉ်ရှိတဲ့ဆိုရင်လေအရင်ဆုံးတော့အဲ့ဒီ tv ကိုဆက်ဆချင်းဆင်လို့ရှိရင် setting ကိုအသေးချဖတ်ပြီးလုပ်အောင်နော်မဟုတ်ရင်တော့ tv ကကိုယ့်ကိုပြန်ကြည့်နေလိမ့်မယ
်အစမ်းပါလားဗျဘယ်လိုမျိုးကြည့်တာတော့မဆွေးပြောင်းပါဘူ
း video smart tv တွေသတင်းမကြားဘူးလားရှင်အဲ့ဒီ tv တွေကအရာ tv ကြည့်သူတွေရဲ့အချက်လက်တွေစုပြီးတော့မှတခြား company တွေကိုပြန်ရောင်းလို့ American အစိုးရကိုဒေါ်လာ 1.2 သန်းတန်ငွေဆောင်ရတဲ့သတင်းလေ
သိရလေ2014 February လကစပြီးတော့ America မှာရောင်းခဲ့တဲ့ video company ထုတ် smart tv အလုံးပေါင်း 7 သန်းလောက်ကTV တက်ထားတဲ့အင်္ဂါလူတွေဘလို့အစီအစဉ်တွေကြည့်တယ်ဘလို့စိတ်ဝင်စားမှုတွေရှိတယ်ဆိုတာကိုဒီ TV ထဲမှာပါတဲ့ software ကနေမှတ်ထားပြီးတော့အဲ့ဒီအချက်လက်တွေကို Vizio Company ရဲ့ server စီကိုပန်းရှင်တွေမသိအောင်ပြန်ပို့ပြီးရဲ့အဲ့ဒီကနေမှ Vizio Company ကတခြားလုပ်ငန်းတွေကိုပြန်ရောင်းတာလေ
အဲ့လိုလုပ်နေတာဟာပိုင်ရှင်တွေကိုအသိမပေးဘဲနဲ့သူတို့ရဲ့အချက်အလက်တွေကိုခိုးယူအသုံးချတာဖြစ်တယ်လို့ American အစိုးရရဲ့ဒီစားသုံးသူကာကွယ်ရေးနဲ့စီးပွားရေးမမှန်မကန်လုပ်မှုတားဆီးရေးဌာန FTC ကဆုံးဖြတ်ပြီးတော့မှတံငွေရိုက်တာရှင် Vizio Smart TV တွေကဘလို့အချက်တွေစုဆောင်းနေဆိုတာကို FTC ကသူ့ရဲ့ blog မှာအသေးစိတ်ရေးပြထားတဲ့ Vizio Smart TV တက်ထားတဲ့အိမ်တိုင်းမှာဒီ TV ကိုဘာဆက်နဲ့ဘာ line နဲ့တွဲကြည့်နေတယ်လဲဆိုတာကစပြီးတော့မှဘာရုပ်ရှင်တွေဘာအစီအစဉ်တွေဘလို့သတင်းတွေကြည့်ကြတယ်လဲဆိုတဲ့အချက်တွေကိုစက္ကန့်နဲ့အမျှရယူခဲ့တယ်တဲ့ဒါရင်မကောက်ဘူးအဲ့ဒီအိမ်ကအင်တာနက်ချိတ်ထားတဲ့ IP address တို့ဘယ်အပိုင်းမှာနေတယ်လဲဆိုတာသိနိုင်တဲ့ postcode zip code တို့အပြင်တခြားအချက်အလက်တွေကို TV ရဲ့ software ကနေပြီးတော့စုဆောင်းယူခဲ့တယ်ရယူရတဲ့နဲ့မပြီးဘဲနဲ့ဒီလိလသုံးသက်တဲ့ company တွေကြော်ညာ company တွေလိုမျိုးတခြား company တွေကိုထပ်ဆင့်ရောင်းခဲ့တယ်လို့ FTC ရဲ့ blog မှာရေးပြထားပါတယ် Vizio ကတော့သူတို့အခုလိုမျိုးရယူတဲ့အချက်အလက်တွေမှာဘယ်အချက်အလက်တွေဟာဘယ်အိမ်ကဖြစ်တယ်ဆိုတာကိုလုံးဝမသိနိုင်ပါဘူးလို့အခိုင်အမာပြောတာပဲ
အခုတော့ဒီ American ပိုင် Vizio Company ကဒန်ဂျီ 1.2 သန်းပြရတဲ့အပြင်2016 March 1ရက်နေ့မတိုင်ခင်ထိပြီးခဲ့တဲ့2နှစ်ကျော်အတွင်းသူတို့စုဆောင်းရယူထားသမျှ TV ပိုင်ရှင်တွေရဲ့အချက်လက်တွေအားလုံးကိုဖျက်ပစ်ပါမယ်လို့လည်းအာမခံခဲ့ရတယ်။နောက် TV ပိုင်ရှင်တွေကဘလို့အစီအစဉ်တွေကိုစိတ်ဝင်စားလဲဆိုတာသိအောင်အချက်လက်တွေရယူမယ်ဆိုလို့ရှိရင်ကိုယ်ကန်ရှင်တွေကိုအရင်အသိပေးခွင့်ပြုချက်တောင်းရတော့မယ်။အဲ့ဒါက Vizio တခုတည်းပါပါမဟုတ်ဘူး Smart TV ထုတ်တဲ့ company တိုင်းအနေနဲ့ TV ပိုင်ရှင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသူတို့ကိုအသိပေးပြီးတော့မှရယူရမယ်ဆိုပြီးတော့ FTC ကသူ့ရဲ့ blog post မှာပြပြသားသားရေးထားတယ်ဗျ
တကယ်တော့ internet နဲ့ချိတ်ဆက်ထားသမျှ smart tv တွေတိုင်းက tv ပိုင်ရှင်တွေနဲ့ပတ်သက်သမျှအချက်အလက်တွေကိုရယူရတဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောနေတာအရင်တည်းကရှိခဲ့တာရှင် Samsung ကထုတ်တဲ့ smart tv model တချို့ဆိုလို့ရှိရင်အိမ်ကလူတွေပြောနေတဲ့အသံတွေနဲ့ type လုပ်တဲ့စာသားတွေကိုအိမ်ရှင်တွေမသိအောင် tv ထဲက software ကရယူခဲ့တယ်ဆိုတာကို2015ခုနှစ်မှာသတင်းတွေထွက်ပေါ်လာခဲ့ပါတယ်အသံနဲ့အမိန်ပေးခိုင်းလို့ရပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ feature တွေကို tv အစ်စ်တွေကြားလို့ရှိရင်ထည့်နိုင်ဖို့အတွက် Samsung ကလုပ်ခဲ့တာ
Smart TV တွေထုတ်နေတဲ့ LG ကုမ္ပဏီဆိုလည်းအတူတူပဲလေ TV ကြည့်သူတွေဘယ်ချိန်မှာဘယ်လိုမျိုးအစီအစဉ်မျိုးတွေကြည့်တတ်တယ်ဆိုတာကိုမှတ်ထားပြီးတော့ကုမ္ပဏီကိုပြန်အသိပေးနေတယ်ဆိုတာ2013ခုနှစ်ကြာမှသိခဲ့ကြရမဟုတ်လား LG ကတော့ TV ကြည့်ရသူတွေရဲ့အပြုအမူတွေပေါ်မှာမူတည်ပြီးတော့သူတို့စိတ်ဝင်စားမဲ့ကြော်ညာတွေတိုက်ရိုက်ပို့ပေးနိုင်မှုအတွက်လုပ်တာပါလို့ပြောတာပဲ
Rajang Smart TV Miyazua, Panshin Wei Jango Chia Kang Nijare, Vizio Garo Midwalu Tanya Kanyare, Lusure Gangsene, The Verge Online Dream website, Samad Kuma Jitaware, Internet Chibiro Chinane, Smart TV Rere Mamakobau, Amazon Fire TV, Apple TV, Android TV, Lumio, TV Net Chibiro, Live Stream TV, Jiloya on Lutare, Streaming Box Mure, Koi Machine, Solution Le, Eri Sedriga, Ko Chang Chelebri, Sunira, Deja Dalau Shire, Lu Jivare, England Lura, Track Lode Lupiovare.
Vizio Net Char Smart TV Requaraga, Kupetana Pite Vizio TV Rima, TV Pansion Siga, Chelebri, Yayubames, Ure Settingu, Seon Togrega, Puentare, Ero Tagu Drimita, Mija Duriga, Karabo.
Wired Magazine online soundbar the cool, check and bureau cut to the web your biaze. The Vizio Smart TV Rima solution or Smart Interactivity Surago Shaya Wame. Menu can it send system go to Eri Algama. Reset and admin Surama, the Smart Interactivity go offload like Lucien, tracking Sunday Pay Dama Pibare. LG Smart TV Rima Surino, Life Plus look hobare. TV menu ma Life Plus Rago Twasha Peta Lai Lujabare, Dame Nabine Tote Web OS Sanit Dong LG TV Resueno, Sayong Totega Peta Bida Balaware.
Samsung Smart TV Rigaro, TV Go Patamalo Jensa Pumun Jimare, Kubari Chidre Surago Druga Track Lo Chimare, Quim Bimalu Mili Shivare, Erikama Nulu Pilu Yaware, Damamolo Shin Menu ma Damsan Policy Surenyao Twabiro, Erioka Sim Plus and Marketing Surago Disable Lo Peta Lu Yaware. Sony TV solution at Tudubawe, TV go but mouse set up Lolo Shin, tracking Seneku, disabled low bait halo yaware.
The Kushidaga, Ailumio Smart TV, tracking Senedrigo, disabled low lilo Shin, Kojaita de Yoshi Mure, Season Murego, Smart TV Gani Biro, Jambea Mura Shiroma Mahobau, through a TV Gina Dunia Patalo, track low des Ragale, Diga, Jonabo, through a Jesiri Boga on Lonaimo, Gina Dure, Jaita de Sala, Musarego, Jibibum Hola Godanio, yeah.
The girl smart TV room on Mahobao, internet chaser Talanya Pisiriga, Tani Maho Tanine, Tony Dune, Patalu, Balu Litari Shidresrago, Songza Mata Nijara, Massimamoa. The two website is Sule, Tuduawe, Kura Drue, Webbishma, Balu Jonigu, Balaja, Chidale, Bari Seven Zabu, Yalesrago, Manijara, Drupegajaro, Drusi Laduri, Balu Jonigu, Tijan Jale, Seven Zalesrago, Tontanabu, Lilarawa.
Tijaragaro, internet when some who paid the Riga, Ko Pajini, the Le Pani, the Lesra. ကိုနီးတူပဲသူတို့ကလည်းအားလုံးကိုသိနေမြင်နေကြပါတယ်တစ်ဖက်ကလည်းအဲ့လိုလုံနိုင်လို့ကာယကံရှင်မသိအောင်လို့သူတို့နဲ့ပတ်သက်တာတွေစုဆောင်းတာကဘလို့မှမဖြစ်သင့်ပါဘူးဗီဒီယိုစမတ်တီဗီတွေလိုပဲပေါ့ဒါပေမဲ့သူတို့ကြောင့်အင်တာနက်ဆက်စမတ်ပစ္စည်းတွေတုံးနေကြတဲ့ခေတ်ကြီးမှာကိုနဲ့ပတ်သက်တဲ့အချက်အလက်တွေရဲ့လုံခြုံရေးပြဿနာကဘလောက်ကြီးကျယ်တယ်လဲဆိုတာသတိပြုသင့်တယ်ဆိုတာကိုသ
မဆူမြတ်မွန်စီစဉ်ပြီးကိုသားညို့ကိုကြီးတင်ဆက်ထားတဲ့ဘလော့ဂါရီပြောသမျှစီစဉ်ဖြစ်ပါတယ်ပြည်အိုအင်မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီသတင်းမှာတော့အနုပညာလောကကသတင်းတူတူထွားတွေကိုကြော်အောင်လင်းကစူးစီးတင်ဆက်ထားပါတယ်ရှင်
ဖက်ရှင် လောကရဲ့ အနာဂတ်ရေးကို ဆွေးနွေးကြတဲ့ ဖက်ရှင် နည်းပညာ ဆိုင်ရာ ညီလာခံ တစ်ခုကို ဂျာမနီ နိုင်ငံ မြို့တော် ဘာလင် မှာ ဇွန်လ 5 ရက်နေ့က ကျင်းပခဲ့ပြီးတော့ အဲ့ဒီ ညီလာခံမှာ နိုင်ငံ တကာ ဖက်ရှင် လောကသားတွေက သူတို့ ဖန်တီးထားတဲ့ ဖက်ရှင် ပစ္စည်း မျိုးမျိုး ပြသခဲ့ကြပါတယ် အဲ့ထဲမှာ American German Fashion Designer Lila Mula ဖန်တီးထားတဲ့ Gita ကို ထိတွေ့ ခံစားနိုင်တဲ့ ဖက်ရှင် ဝတ်စုံတွေက စိတ်ဝင်စားစရာပါ ဒါကတော့ရေပွဲဖက်ရှင်ဝစ်စုံပါတဲ့သူ့နားကိုကတ်ဖို့တော့တော်တော်စဉ်းစားရပါလိမ့်မယ်ဂျာမန်ဒီဇိုင်နာလီနာဝက်ဆွန်ဖန်တီးထားတာပါလက်စစ်မီတွေကိုရတနာလိုဆင်မြန်းထားတဲ့အင်ဂျီကိုတော့ဒတ်ဒီဇိုင်နာအန်နီယာဒရဂန်ကဖန်တီးထားပါတယ်ဒီဖက်ရှင်နည်းပညာညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ဘာလင်မြို့မှာကျင်းပပါတယ်အနာဂတ်ဖက်ရှင်လောကမှာမြင်လာရမယ့်ပုံစံသစ်နည်းသစ်တွေကို
ဒီညီလာခံကနေပြီးတော့စိတ်ကူးရင်ခံမှန်းကြည့်လို့ရတယ်လို့ fashion လောကကိုစိတ်ဝင်စားသူတွေအတွက်လည်းအကြံတဲ့ညံတဲ့တွေထွက်လာနိုင်ပါတယ် fashion ဝိထိုင်နဲ့ပတ်သက်ပြီးတော့မချေမနှက်ဆန္ဒပြကြတဲ့သူတွေလည်းဂျာမနီမြို့တော်ဘာလင်မှာဇူလိုင်လ၄ရက်နေ့ကရှိခဲ့ပါသေးတယ် PETA လို့ခေါ်တဲ့တိရစ္ဆာန်ခွင့်ရေးတောင်းဆိုသူတွေကနာမည်ကျော်ထယ်ဆိုင်ကြီးတစ်ခုဖြစ်တဲ့ Gulf of Gendorf ရှိမှာ တရေတဲ့အဝတ်ထည်တွေချုပ်လို့ရောင်းချနေတာကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြနေကြတာပါနှစ်စဉ်နှစ်တိုင်းနွားသိုးမိချောင်းစတဲ့သတ္တဝါတွေတန်းတထောင်လောက်အဝတ်ထည်ဖက်ရှင်လောကအတွက်အသက်ခံနေကြရတဲ့ဆိုတာကိုသတိထားမိအောင်ရောင်းသူရောဝယ်သူရောအဝတ်စားဒီဇိုင်းဖန်တီးကြတဲ့သူတွေရောဒီချက်ကိုသတိထားမိပြီးတော့တရေတဲ့တွေပေါ်မှာထားတဲ့သူတွေရဲ့အမြင်တွေကိုပြန်ပြီးတော့သုံးသပ်လို့ရနိုင်အောင်အခ ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်အချိန်မှာပဲဖြစ်ဖြစ်ကိုကြိုက်တယ်လို့ဖန်တီးနိုင်ပါတယ်ဖန်တီးနိုင်ခွင့်လည်းရှိပါတယ်အီတလီနိုင်ငံမြောက်ပိုင်းကက်စတနာရိုအရက်ကလဲခွင့်ပြင်မှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရုပ်ပုံကိုလဲထုံဆက်နဲ့ဖန်တီးထားတဲ့သူကတော့အီတလီနေရာအမှုပညာရှင်တရီယိုဂင်ဘရစ်မှာဂျာမနီနိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီးနိုင်ငံ20 G20 စည်းဝေးမတိုင်ခင်ရက်ပိုင်းလိုမှာဖန်တီးခဲ့တာပါဒီဖန်တီးမှုကိုတော့မြေပြင်ကနေပုံပေါ်အောင်ကြည့်လို့မရပါဘူး။ဝေဟင်ကနေရှုစားရမယ့်လေကွင်းပကြီးဖြစ်ပါတယ်။ရဲ့နိုင်ငံတွင်းမှာပဲလေထုံဆက်တစ်စီးနဲ့ဖန်တီးခဲ့ပြီးတော့မကြခင်မှာပဲပြန်ပြီးတော့ဖြတ်ပါလိမ့်မယ်။ဒါမှလည်းပုံမှန်စိုက်ပျိုးမှုတွေပြန်ပြီးတော့လုပ်လို့ရမှာပါ။ဂင်ဘရင်ရဲ့ဖန်တီးမှုတွေကရေသိမ်းချိန်နဲ့ပြိုးကျချိန်အကြားမှာလုပ်လို့ရှိပါတယ်။ထူးခြားတဲ့အမှုပညာရှင်နောက်တစ်ဦးကတော့တောင်ကိုရီးယားကအီကမ်ဘင်မှာသူကရေပေါ်မှာအယုတ်ရေးတဲ့သူမဟုတ်ပါဘူး။ကော်ဖီပေါ်မှာအယုတ်ရေးတဲ့သူပါ။19နှစ်သားမှာကော်ဖီကိုဘလို့ကောက်အောင်ဖြော်မလဲဆိုတာကိုသူသိခဲ့ပြီးတော့ကော်ဖီပေါ်ကအမြုပ်တွေမှာအလှဖန်တီးရတဲ့အရာတော်ကိုဆွဲလိုက်ခဲ့တာပါအသက်23နှစ်မှာတော့ကိုပိုင်ကော်ဖီဆိုင်တစ်ခုမြို့တော်ဆိုးမှာသူဖွင့်နိုင်ခဲ့ပါတယ်တောင်ကိုရီးယားမှာကော်ဖီရင်ကျေးမှုကအချိန်တော်တော်မြင့်နေတာကြောင့်ကော်ဖီဆိုင်တွေကလည်းထူးတဲ့ထူးကောင်းတဲ့ကောင်းအောင်ပြိုင်နေကြတာပါဤကမ်ပင်ရဲ့ကော်ဖီဆိုင်မှာတော့ကဘာကျော်ပကြီးသမားဗင်ဆန်ဗန်ဂိုးရဲ့ကျေစုံညလိုပကြီးမျိုးအက်ဒဝတ်မန့်ရဲ့အော်ဒန်လိုပကြီးတွေကိုကော်ဖီကွက်ထဲမှာမြင်ရုံမကဒီပကြီးတွေကိုအရသာခံပြီးတော့လဲတောက်လို့ရပါတယ်။သူ့ရဲ့ကော်ဖီနုပညာဖန်တီးမှုဟာအင်တာနက်လူမှုကွင်းရက်မှာအတော်လေးနာမည်ကြီးနေပြီးတော့ Instagram လူမှုဆက်သွယ်ရေးကွင်းရက်တစ်ခုထဲမှာတင်သူ့ရဲ့ဖန်တီးမှုတွေကိုမပြတ်စောင့်ကြည့်အားပေးနေတဲ့သူပေါင်း 36,000 ကျော်ရှိနေပါပြီ။ဤကမ်ပင်ရဲ့အနုပညာကော်ဖီတစ်ခွက်ကိုတောက်မယ်ဆိုရင်တော့ကိုရီးယားဝန်ငွေ 1,000 လောက်ပေးရပါလိမ့်မယ်။သိပြီးတော့ဈေးကြီးမယ်လို့တော့မထင်ပါနဲ့။တခြားဆိုင်ကကော်ဖီထက်နည်းနည်းပဲပို့ပြီးတော့ရေးကြည့်တာ
ကဘာတဝါမှာထူခြားတဲ့အမှုပညာသတင်းတူတူထထွားတွေကိုကုကြောအောင်လင်းကစူးစီးတင်ပြသွားတော့ပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပညာရေးနဲ့ပတ်သက်တဲ့ကိုဇာနီရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
သူညီတဲ့ယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအဖြစ်ရှာနိုင်တဲ့အရေးချင်းဟာအရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ပွဲယုံကြည်မှုတလေထုံးစံအရာပဲဖြစ်ဖြစ်လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်ဖွဲ့ပြတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေချမယ်ဆိုတဲ့အချင်းဟာတိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးတော့ကျွန်တော်ဟုတ်တယောက်ပညာသင်ယူနေတဲ့တက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်ကျွန်တော်တို့အတန်းထဲမှာကျောင်းသား10ယောက်လောက်ပဲရှိပါတယ်ဆရာကနေပြတော့အဖတ်စင်အားရရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာအိတ်မွေးနဲ့နဲတဲ့ကိစ္စရက်ဒီစေတနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြည့်ရှင်းတဲ့ပုံစံမျိုးနဲ့ဒီလိုစီတာဖြစ်ပါလေ။ဒါကြောင့်ဒါတွေကိုတူးူးချင်းအလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့တော့ပဲဖြစ်ဖြစ်တူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်စီသေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှစုပေါင်းပြတော့အဖြေရှာစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့တို့ဒီအမေရိကန်ပြည်ထောင်စုမှာကြောင်းသားလူငယ်တွေကိုဘယ်လိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပ
ပြောဆိုရတဲ့အခြေအနေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်အဲ့ဒီအခြေအနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေခင်ခင်နဲ့အထောက်ထားတွေနဲ့အများနာလေလာအောင်လက္ခဏာနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အခြေအနေတို့လေ့ကျင့်ပေးတယ်အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ်ယူဆနဲ့ကွဲပြားတဲ့အခါတစ်ခါတည်းမှာလုံးလုံးဆန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုယ ဆက်တင်ပဲအဖွဲ့အစည်းဒါမှမဟုတ်လို့ရှင်ဆက်တင်ပဲအဖွဲ့အစည်းနေရာကနေရက်တည်နေတဲ့ကျောင်းသားအတန်းပေါ်ရဲ့သဘောထားကဘယ်လိုရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့တုံးသက်ပြန်ဖိုင်းတာဒီတုံးပြန်နိုင်တဲ့အခြေအနေရှိလာအောင်ဆရာကခံနေမှာဆက်တင်ရမယ်လေ့ကျင့်ပြုစုပြုထောင်ပေးပါတယ်ကိုယ့်ရဲ့ဒီချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘယ Jalari. Alone, not on Bay Murani to send a piano swing with you of 2 pounds, a tea shari, a little lady, General Jalari, so that we are ready. A kind of massy at the other Lubave, a ye chimney, a general Satan Zanay and a trapper. Every Boare will help you a car. Where the other do a place, you can much in there, a comma, I mean, who Yabu address. A ye see there, so that way. Every ye chimney will general.
ကျူးကျူးကျူးချောင်းပြီးမယ်မှဒုတိယအချင်းတစ်ဖက်ဖြစ်ဖြစ်မြန်မာလူဖွဲ့စည်းတစ်ဖက်ဖြစ်ဖြစ်သဟာသာသာရှိဖို့အောင်မြင်မှုရဖို့အတွက်ပရောဂျက်ဖြစ်တဲ့အတွက်ကျွန်တော်ဆက်ပြီးပါတယ်အပတ်စဉ် burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမောဖြူဒီစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီအထိလိုင်းတုံမီတာ30နဲ့51တို့ကနေပြန်ပြီးတော့အစအဆုံးထုတ်လွှင့်ပေးသွားအောင်ပါခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်အီရန်နိုင်ငံမိုဆူးမြို့ပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခန့်နေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြော်တွေကိုတအိမ်တဆင်ပိုက်ဆိတ်တိုက်ရှာဖွေနေကြဆဲဖြစ်ပါတယ်အနိကတိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်ရောက်တဲ့အပေါ်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်စစ်သွေးကြတွေကအသေးခံဘုံးခွဲဝတ်စုံတွေဝတ်ပြီးပုံအောင်နေတဲ့အိမ်တွေထဲကိုဝင်ပြီးရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးဆင်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့ Iraq တပ်ဖွဲ့ဝင်တွေကပြောပါတယ်စီးရီးယားအစိုးရနဲ့တဘုံနေကြဖြစ်ပွားနေတဲ့6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကဂျာဝင်ဆက်ဆက်ပေးနေတဲ့ဆွေးနွေးပွဲတွေပြန်လည်စတင်ဖို့ပြင်ဆင်နေချိန်မှာပဲစီးရီးယားနိုင်ငံတောင်ပိုင်းကပြည်내၃ခုအတွင်းအပြန်အလှန်ပစ်ခတ်မှုအနေချင်းဖြစ်ပွားခဲ့ပေမယ့်အများအပြားတော့အပြစ်ခတ်ရစဲရေးကိုဆက်လက်ထိန်းထားနိုင်ခဲ့တယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးအကဲတာဝန်ရှိသူတွေနဲ့မစ္စတာထရန့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကိုအထင်အားစီမဲ့သတင်းအချက်လက်တွေပေးမယ်လို့ကြေညာပြတဲ့ရုရှားရှေ့နေတဦးထိုးရဲ့2016ခုနှစ်အတွင်းကတွေ့ဆုံမှုနဲ့ပတ်သက်လို့မသိဘူးလို့ရုရှားအစိုးရကဒီကနေ့တင်းနှင်းလာနေမှာပြောဆိုပါတယ်။ရုရှားရှေ့နေနာတလီယာကိုမသိဘူးလို့လည်းရုရှားအစိုးရပြောခွင့်ရဒမက်ထရီပတ်စကော့ကပြောဆိုပြီးရုရှားရှေ့နေတွင်နောက်သူတို့ရဲ့နိုင်ငံရဲချကအဆက်အသွယ်တွေတိုင်းကိုချေရခံမစောင့်ကြည့်နိုင်ဘူးလို့လည်းပြောဆိုပါတယ်။အမေရိကန်နဲ့တူရကီကြားဆက်ဆံရေးတင်းမာမှုကစပြီးတိုးတက်လာနေပြီဖြစ်ပေမဲ့နောက်ထပ်ဆောင်ရွက်စရာတွေအများအပြားရှိနေသေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ကဒီကနေ့အစ္စတန်ဘူးမြို့တော်မှာပြောဆိုသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမှတင်ပြထိုက်ကကြီးညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမှခင်ဖြူထွေးချပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Stenner ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.